This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပြည်တော်ကနေခင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သားလိုက်ပါတယ်အခုချိန်ကစပြီးအောက်ဂလတရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောင်းလို့ချက်ကိုမေဦးလင်ကာမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရွာငံမှာစစ်ကောင်စီစစ်ကြောင်းကိုဖြစ်အားပြင်းမိုင်းများနဲ့တိုက်ခိုက်ခဲ့ရာ12ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်ရှမ်းပြည်နယ်တောင်ပိုင်းဒနုကိုပိုင်းအုပ်ချုပ်ခွင့်ရဒေသရွာငံမြို့နယ်တောင်ဦးကျွာနေရနေကျွာကြားမှာစစ်ကောင်စီစစ်ကြောင်းကိုဖြစ်အားပြင်းမိုင်းများနဲ့ဖြတ်တောက်တိုက်ခိုက်ခဲ့ရာ12ဦးသေဆုံးခဲ့တယ်လို့ DSNDA ကထုတ်ပြန်ထားပါတယ်ဇွန်လ29ရက်နေ့နေ့လယ်7နာရီခန့်မှာစစ်ကောင်စီတပ်ရင်အား240နေတောင်ဦးရွာဘက်ကနေရနေရွာဘက်ကိုစစ်ကြောင်းထိုးလာချိန်မှာဖြစ်အားပြင်းမိုင်းများအပြင်လက်နက်ငယ်များနဲ့ဖြတ်တောက်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်တိုက်ပွဲအတွင်းမိုင်းခွင်းထဲမှာစစ်ကောင်စီတပ်ဖွဲ့ဝင်10ဦးသေဆုံးခဲ့ပြီးအများအပြားဒဏ်ရာရရှိခဲ့ကာပစ်ခတ်တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သား2ဦးမျက်မြင်သေဆုံးသွားခဲ့တယ်လို့ DSNDA ကပြောပါရယ်တိုက်ပွဲဖြစ်ပွားပြီးနောက်သေဆုံးဒဏ်ရာရရှိသူတွေကိုရနေရွာဘက်ကကားနဲ့ပြန်သေးသွားခဲ့ပြီးလက်ရှိအချိန်ထိရနေကျွာမှာစစ်ကောင်စီတပ်ရင်အား200ကျော်တပ်ဆွဲထားကအနီးအနားကကျွာတွေကိုလက်နက်ကြီးလက်နက်ငယ်များနဲ့ပစ်ခတ်နေတယ်လို့သိရှိရပါရယ်ဒါအပြင်အပြစ်မဲ့ပြည်သူများကိုဖမ်းဆီးရိုက်နှက်တာတွေလည်းရှိနေပြီပြန်မလွတ်သေးဘူးလို့လည်းသိရှိရကြောင်းရွာငံဒေသမှာစစ်ရေးတင်းမာလာနိုင်တာကြောင့်ပြည်သူများအနေနဲ့အသွားအလာသတိရှိကြဖို့အသိပေးထားပါရခင်ဗျာကျောင်းမင်းနဲ့နောင်ချိုမှာစစ်ကောင်စီရဲ့လက်နက်ကြီး drone နဲ့လေကြောင်းတိုက်ခိုက်မှုကြောင့်တန်ဃာတော်တစ်ပါးပြန်လည်တော်မူခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်း TNL ထိန်းချုပ်နေပြီးကြောင်မင်းမြို့နယ်နဲ့နောင်ချိုမြို့နယ်တို့မှာစစ်ကောင်စီရဲ့လက်နက်ကြီး drone နဲ့လေကြောင်းတိုက်ခိုက်မှုများကြောင့်တန်ဃာတော်တစ်ပါးပြန်လည်တော်မူခဲ့တယ်လို့ TNL ကထုတ်ပြန်ထားပါတယ်။ဇွန်လ30ရက်နေ့မှာကြောင်မင်းမြို့နယ်နောင်ပိန်ကျွာကိုစစ်ကောင်စီတပ်ကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလက်နက်ကြီး15လုံးပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ကျွာအတွင်းနဲ့ဖုန်ကြီးကျောင်းတို့မှာကြောက်ရွံ့ပောက်ကွဲခဲ့တယ်လို့ဆိုပါတယ်။လက်နက်ကြီးကြားရောက်ပောက်ကွဲမှုကြောင့်တန်ဃာတော်တစ်ပါးပြန်လည်တော်မူသွားခဲ့ပြီးစစ်ဘေးရှောင်နေတဲ့အသက်52နှစ်အရွယ်ဦးထီအောင်အသက်60အရွယ်ဦးငိမ့်မောင်အသက်38နှစ်အရွယ်ဦးနေစိုးထွန်းအသက်58နှစ်အရွယ်ဦးစော်ဝင်းဦးနေအသက်56နှစ်အရွယ်ဦးထီဦးတို့ပုံစံထိမှန်တရားရရှိခဲ့တယ်လို့သိရှိရပါတယ်အလားတူနောင်ချုံမြို့နယ်ဟိုခိုကျွာကိုလည်းစစ်ကောင်စီကလေကြောင်းကနေဘုံနှလုံးကျဲချတိုက်ခိုက်ခဲ့တယ်လို့လက်နက်ကြီး10လုံး drone 2စီးတို့နဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဒေါ်မာသိန်းချိုအသက်50ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဇွန်လ26ရက်နေ့ကလည်းဟိုခိုကျွာကိုစစ်ကောင်စီတပ်ကဂျက်ဖိုက်တာနဲ့ပေါင်250ဘုံနှလုံးကျဲချတိုက်ခိုက်ခဲ့ရာပြည်သူ3ဦးပြင်းထန်စွာဒဏ်ရာရရှိခဲ့သေးတယ်လို့သိရှိရပါတယ်ခင်ဗျာဆလဘီဖာကန်မြို့နယ်မှာလက်နက်ကြီးကြားရောက်ပောက်ကွဲမှုကြောင့်မိခင်တဦးသေဆုံးပြီးကလေးငယ်နှစ်ဦးဒဏ်ရာပြင်းထန်စွာရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ကချင်ပြည်နယ်ဖာကန်မြို့နယ်လုံခင်ကျေးရွာအုပ်စုမော်စီစာကျေးရွာဖြူစင်ကုန်းမှာဇွန်လ30ရက်နေ့ည7နာရီခွဲဝန်းကျင်ကနေလက်နက်ကြီးကြားရောက်ပောက်ကွဲမှုကြောင့်အသက်38နှစ်အရွယ်မိခင်တဦးသေဆုံးခဲ့ပြီးသူမရဲ့ကလေးငယ်နှစ်ဦးအပြင်းထန်ဒဏ်ရာရရှိခဲ့ကြောင်းဒေသခံများထံမှသိရှိရပါရစေ။လက်နက်ကြီးမှစစ်ကောင်စီရဲ့ဖာ ကန့်ဗျူဟာဂုံကနေပြစ်ခတ်ခြင်းဖြစ်နိုင်ပြီးဖြူစင်ကုန်းရှိနေတဲ့ခုပေါ်ကြားရောက်ပေါက်ကွဲခဲ့တယ်လို့သိရှိရပါတယ်။ထို့ပြင်ဆင်မှာအသက်15နှစ်အရွယ်တမီးဖြစ်သူရဲ့လက်တဖက်ပြတ်တောက်ခဲ့ရပြီးအသက်23နှစ်အရွယ်သားဖြစ်သူမှာအပြင်းထန်ဒဏ်ရာရရှိခဲ့ကာဆေးရုံမှာကုသမှုခံရတဲ့အပြင်အိမ်နီးချင်းအမျိုးသားနှုတ်လေးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။ဒေသခံများရဲ့ပြောကြားချက်အရလက်နက်ကြီးပစ်ခတ်မှုမတိုင်မီစစ်ကောင်စီတပ်မှ drone နဲ့ကင်းထောက်မှုများပြုလုပ်ခဲ့ပြီးတိုက်ပွဲဖြစ်ပွားခြင်းမရှိဘဲအရက်သားများနေထိုင်ရာနေရာသို့ရန်တမ်းပစ်ခတ်ခဲ့တာကြောင့်နေအိမ်များရဲ့အမှုများပျက်စီးခဲ့ရပြီးအနီးဝန်းကျင်ရှိအိမ်များလည်းထိခိုက်ပျက်စီးခဲ့တယ်လို့သိရှိရပါတယ်။ဖားကန့်မြို့နယ်မှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုလေကြောင်းတိုက်ခိုက်မှုနဲ့ drone နဲ့တိုက်ခိုက်မှုများဆက်လက်ဖြစ်ပွားနေပြီး၃လအတွင်းကြေးရွာဆေးရွာမှာပြည်သူ 9,000 ကျော်စစ်ဘေးတိမ်းရှောင်နေရကအရသား90ကျော်တိတ်ဆုံးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဆလပီတနိုင်းမြို့နယ်ဝရဇွတ်ကျွာမှာပြည်သူစစ်အဖွဲ့ရဲ့ drone တိုက်ခိုက်မှုကြောင့်ကလေးငယ်နှစ်ဦးတိတ်ဆုံးခဲ့ပြီး9ဦးထပ်မံထိခိုက်ဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။တနိုင်းမြို့နယ်လီဒိုလမ်းမပေါ်ရှိဝရဇွတ်ကျွာမှာဇွန်လ29ရက်နေ့မနက်6နာရီဝန်းကျင်ကဝရဇွတ်ပြည်သူစစ်အဖွဲ့ရဲ့ drone နဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်ကလေးငယ်နှစ်ဦးသေဆုံးခဲ့ရပြီးအနည်းဆုံး9ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်း KNG သတင်းဌာနမှဖော်ပြထားပါတယ်။ဒေသခံတူရဲ့ပြောကြားချက်အရဝရဇွတ်ရွာရှိဖုံကြီးကျောင်းကိုရည်ရွယ်ချက်ရှိရှိ drone နှလုံးနဲ့ပစ်ခတ်ခဲ့ခြင်းဖြစ်ပြီးထိုနေရာမှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့တော်လိုင်းတပ်ဖွဲ့များရှိနေတယ်လို့ထင်မှားကတိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့ဆိုထားပါတယ်။ဖုံကြီးကျောင်းထဲမှာနွမ်းပါသူကလေးများကြောင်တက်နေတာများပြီးတေဆုံးသွားတဲ့ကလေးငယ်နှစ်ဦးမှာစေကျော်တဲ့၍အလဲတန်းကြောင်သားများဖြစ်ကာတန်ရာရရှိသူ၅ဦးမှာအနည်းရှိရှတူးစုကျွာမှာစေကူတောက်မှုခံယူနေတယ်လို့သိရှိရပါတယ်ခင်ဗျာယခုတခါကြောက်ဖြူမြို့နယ်တရက်ထိန်ကျွာဖုံကြီးကျောင်းကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တဲ့တရင်ကိုတင်ပြပေးကြပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မင်းရဲတိုက်နယ်တရက်ထိန်ရွာဖုံကြီးကျောင်းကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ရခိုင်ခြေစား American Prince Media ကဖော်ပြထားပါတယ်။ဇွန်လ30ရက်နေ့နေ့လယ်7နာရီချိန်ခန့်မှာစစ်ကောင်စီတပ်က Jet Fighter တစ်စီးနဲ့လေကြောင်းကနေဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဘုံကျဲတိုက်ခိုက်မှုကြောင့်တရက်ထိန်ဖုံကြီးကျောင်းကျောင်းဆောင်ကြီးတန်ငါဆောင်သိန်းဓမယုံခေါမုန်နေနိုင်ရန်တချို့ပြိုကျပျက်စီးသွားခဲ့တယ်လို့သိရှိရပါတယ်။ပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကလည်းကြောက်ဖြူမြို့နယ်ကြော်ပြောက်ရွာဖုံကြီးကျောင်းနယ်ကုလပါရွာကိုစစ်ကောင်စီက Jet Fighter နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်တပ်တော်93နှစ်အရွယ်တန်ငါတော်တပါးနဲ့ရွာသားတဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။လက်ပံပြင်ကျွာမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသားတဦးသေဆုံးခဲ့ပြီးမိသားစုဝင်၃ဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ကင်းရင်မျိုးသားစီယုံမြိတ်တဝဲခိုင်လေမူလာမြို့နယ်ပလောကျွာအုပ်စုလက်ပံပြင်ကျွာမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသားတဦးသေဆုံးခဲ့ပြီးမိသားစုဝင်၃ဦးဒဏ်ရာရရှိခဲ့တယ်လို့ KNU ကသတင်းထုတ်ပြန်ထားပါရစေ။ဇူလိုင်လ26ရက်နေ့နေ့လယ်2နာရီဝန်းကျင်မှာလက်ပံပြင်ကျွာကိုစစ်ကောင်စီက Jet Fighter တစ်စီးနဲ့ဘုံကျဲတိုက်ခိုက်ခဲ့ရာခရီးရန်ဘာသာရေးခန်းမဆောင်အဆောက်အုံတစ်ခုလုံးပျက်စီးခဲ့ရပြီးမိသားစုတစုဘုံစားထိမှန်ခဲ့တယ်လို့သိရှိရပါတယ်။ဘုံစားထိမှန်ခဲ့တာကြောင့်အသက်32နှစ်အရွယ်စောကျော်လင်းခေါ်စောတို့ကိုတိတ်ဆုံးခဲ့ရပြီး၎င်းရဲ့မိသားစုဝင်တွေဖြစ်တဲ့နော်ညူညူ30နှစ်စောဘူဆန်ဘတ်9နှစ်နဲ့နော်စုတန်အောင်4နှစ်တို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။အဆိုပါဘာသာရေးခန့်မှဆောင်ဟာကလေးငယ်များကိုပညာသင်ကြားမှုအတွက်အသုံးပြုနေတဲ့စာသင်ကျောင်းဖြစ်ပြီးစစ်ကောင်စီကစည်ရေးပြတ်မှတ်မဟုတ်တဲ့ဘာသာရေးအဆောက်အုံများနဲ့စာသင်ကျောင်းများကိုရည်ရွယ်ချက်ရှိရှိပြတ်မှတ်ထားတိုက်ခိုက်နေတယ်လို့ KNU ကအသိပေးထားပါတယ်ခင်ဗျာ။ဆလဘီစစ်အုပ်စုကထောက်ပို့လျင် Y12 နဲ့2025ထုံး Brand New 87မမဘုံသီးတွေကိုနေရာမှာချ၍တော်လိုင်းရဲဘော်များရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။စေအုပ်စုကထောက်ပို့လျင် Y12 နဲ့2025ထုံး Brand New 87မမဘုံသီးတွေကိုနေရာမှားချပြီးတော်လိုင်းရဲဘော်များရရှိခဲ့ကြောင်းဇူလိုင်လ31ရက်နေ့ Cobra စစ်ကြောင်းလက်နက်ကြီးတပ်ခွဲကအသိပေးဖော်ပြထားပါတယ်။မင်းအောင်လိုင်းကတော့သူ့သားသမီးတွေမလိမ္မာလို့စုံမပေးဖို့ PDF ထောက်ပို့လျင် Y12 နဲ့2025ထုံး Brand New 87မမဘုံသီးတွေကို Airdrop ချပြီး PDF တွေစီလက်ဆောင်ပို့ပေးသွားကြောင်းသတင်းပေးပါစီလို့ဖော်ပြထားပါတယ်ခင်ဗျာ။ ဆက်လက်ပြီးမဲဆဲမြို့သိတိုက်ပွဲမှာတရားရရှိခဲ့တဲ့ KNPLF ရဲဘော်တဦးနှစ်နှစ်ကြာမှာကြာဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။မဲဆဲမြို့သိတိုက်ပွဲမှာတရားရရှိခဲ့တဲ့ KNP ပြည်သူ့လွတ်မြောက်ရေးတပ်မတော် KNPLF အမှတ် 9420 တရင်မှာရဲဘော်တဦးနှစ်နှစ်ခန့်ကြာမှာကြာဆုံးခဲ့တယ်လို့ KNPLF ကသတင်းထုတ်ပြန်ထားပါတယ်။2023ခုနှစ်ဇွန်လ23ရက်နေ့ကမဲဆဲမြို့သိမ်းတိုက်ပွဲမှာခါနောက်ကျော်လက်နက်ငယ်ထိမှန်တရားရရှိခဲ့တဲ့ရဲဘော်ပက်ထရီဟာ2025ခုနှစ်ဇူလိုင်လ29ရက်နေ့ည9နာရီမှာကြာဆုံးခဲ့တယ်လို့ဆိုပါတယ်ရဲဘော်ပက်ထရီဟာမဲဆဲတိုက်ပွဲမှာရရှိခဲ့တဲ့ဒဏ်ရာကြောင့်ခနာကိုအောက်ပိုင်းသေဆုံးခဲ့ရပြီးဒုက္ခိတရဲဘော်အဖြစ်နှစ်နှစ်ကြာဖြတ်သန်းခဲ့ပြီးနောက်ကွယ်လွန်အနိမ့်ဆောက်ရောက်ခဲ့တာဖြစ်ပါတယ်တော်လိုင်းတာဝန်များကိုထမ်းဆောင်ရင်းလမ်းခွလက်မှာကြာဆုံးခဲ့ရတဲ့ရဲဘော်ပက်ထရီအတွက် KNP PLF အမှတ် 9420 တင်ရင်းအနေဖြင့်များစွာကြေကွဲရပြီးအာဇာနည်သူရဲကောင်းဖြစ်အလေးနံမှတ်တမ်းတင်ဂုဏ်ပြုကြောင်းအသိပေးထုတ်ပြန်ထားပါရခင်ဗျာယခုတင်ပြခဲ့တဲ့စရေးသတင်းကောင်းနှုတ်ချက်တွေကိုတော့ Radio NUG သတင်းတောင်တာကီခါရှယ်နဲ့ပရေဖို့တို့ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့နှွေဦးလင်ကပါ
ဗီဒီယိုအညီကြီးမှဆက်လက်အသံလွှင့်ပေးနေပါတယ်။အခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ຫນွေဦးမှမှဖတ်ကြားတင်ပြတော့မှာဖြစ်ပါရဲ့ရှင
်။မင်္ဂလာမနက်ခင်းပါရှင်။ဗီဒီယိုအန်ယူဂျီမနက်ခင်ပြည်ရင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမှမှခုပထမဆုံးတင်ပြပေးမယ့်သတင်းကတော့ဘယ်နည်းနဲ့ဖြစ်ဖြစ်စစ်ကောင်စီကိုဖယ်ရှားနိုင်မှသာလျှင်အနာဂတ်တရားမျှတတဲ့တာယာဝပြောတဲ့ပြည်ထောင်စုမြန်မာနိုင်ငံတော်အသစ်ပေါ်ထွန်းလာမယ်လို့ယာယီသမရပြောကြားတဲ့အကြောင်းအရာပဲဖြစ်ပါတယ်။ဘယ်နည်းနဲ့ဖြစ်ဖြစ်စစ်ကောင်စီကိုဖယ်ရှားနိုင်မှသာလျှင်အနာဂတ်တရားမျှတတဲ့တရားဝပြောတဲ့ပြည်ထောင်စုမြန်မာနိုင်ငံတော်အသစ်ပေါ်ထွန်းလာမယ်လို့ယာယီသမရဒူဝါလက်ရှိလာကဇူလိုင်လ30ရက်မှာပြုလုပ်တဲ့မြို့သားညီညွတ်ရေးအစိုးရရဲ့19မြင်းဆောင်2025အစိုးရအဖွဲ့စည်းဝေးမှာပြောပါတယ်။ဘယ်နည်းနဲ့ဖြစ်ဖြစ်နိုင်ငံရေးနဲ့ဖြစ်ဖြစ်စီးရေးဖြစ်ဖြစ်စစ်ကောင်စီကိုဖယ်ရှားနိုင်မှသာလျှင်ကျွန်တော်တို့မျှော်မှန်းတဲ့အနာဂတ်တရားမျှတတဲ့တရားဝပြောတဲ့ပြည်ထောင်စုမြန်မာနိုင်ငံတော်အသစ်ပေါ်ထွန်းလာမယ်ဆိုတာကတော့ကျွန်တော်တို့အားလုံးရဲ့စိတ်ဆန္ဒပြည်သူအားလုံးရဲ့စိတ်ဆန္ဒလည်းဖြစ်ကြောင်းအဲ့ဒါကတော့အဓိကကျွန်တော်တို့သွားရမှာဖြစ်တဲ့အတွက်ကြောင့်ချို့နေရာတွေမှာ reform လုပ်ရမှာဖြစ်ကြောင်းဒီလိုလုပ်တဲ့အခါကျွန်တော်တို့အားလုံးဟာတော်လင်ရေးသမား PP အမှန်ကိုရက်တည်လို့ကိုကြိုးစွန်ပြီးတော့တိုင်းသူပြည်သားတွေရဲ့နာဂတ်တည်ဆောက်နေသူတွေဆိုတာကိုစိတ်နှလုံးထဲမှာယုံကြည်ချက်ကြီးကြီးမားမားနဲ့ဆက်ပြီးတော့ရက်တည်သွားဖို့ဖြစ်ကြောင်းခုချိန်ထိဝင်ကြီးတွေရဲ့လှုပ်ဆောင်ချက်တွေတော်တော်ကောင်းတယ်လို့ပဲကျွန်တော်ခံယူကြောင်းဒါပေမဲ့ပုံမကောင်းမလာအောင်လုပ်ရမှာဖြစ်ကြောင်းယာယီသမရကပြောပါရယ်စီဝေးကိုယာယီသမရဒူဝါလက်ရှိလာပြည်ထောင်စုဝင်ကြီးချုပ်မန်ဝင်းခိုင်တန်းတို့ပါဝင်ပြည်ထောင်စုဝင်ကြီးများဒုတိယဝင်ကြီးများတက်ရောက်ခဲ့ကြပါရယ်အလားတူပြည်ထောင်စုဝင်ကြီးချုပ်မန်ဝင်းခိုင်တန်းကပြောကြရမှာဝင်ကြီးချို့လက်စကိုင်းမကွေးဘက်ခရီးတွေဆန့်နိုင်နေကြပြီဖြစ်တာမို့ပဂရိချင်းတွေကိုပိုသိရှိပြီးတော်လင်ရေးအတွက်ပုံမကောင်းမမဲ့ပုံမထိရမဲ့အခြေအနေတွေကိုစီမံဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်ပါတယ်။ဒီနေရာမှာမြေပြင်ပကတိအခြေအနေဆိုတာသခိုင်းမကွေးတက်တက်ကိုညှို့တာတော့မဟုတ်ဘူးဆိုတာနားလည်ကြရမှာဖြစ်ပါတယ်။စုံမထိန်ချုပ်ထားတဲ့ဒေသတွေမှာပိုအားဆိုင်ကြရမှာဖြစ်တယ်လို့မျက်ခြေပြတ်ခံလို့မရတဲ့ပဲခူးတနင်္သာရီအေယာဝတီစတဲ့ဒေသတွေကိုလည်းလစ်လျူရှုလို့မရဘူးလို့ဦးကြီးချုပ်ကပြောပါတယ်ရှင်။ဆလဘီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့ဂျာကာလကချင်နိုင်ငံရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ KPNCT တို့တွဲဆောင်၍တော်လင်းအောင်မြင်စေရန်စီးရေးနိုင်ငံရေးဆိုင်ရာကိစ္စရပ်များဆက်လင်း၍ဆွေးနွေးတဲ့တင်ကိုတင်ပြပေးပါမယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့ဂျာကာလကချင်နိုင်ငံရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ KPNCT တို့တွဲဆောင်ပြီးတော်လင်းအောင်မြင်စေရန်စီးရေးနိုင်ငံရေးဆိုင်ရာကိစ္စရပ်များနဲ့ဆက်လင်းပြီးဆွေးနွေးခဲ့ပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနဲ့ဂျာကာလာကချင်နိုင်ငံရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့တို့တွဲဆောင်ဆွေးနွေးပွဲကို2025ခုနှစ်ဇူလိုင်လ30ရက်နေ့နနက်8နာရီမှာဗီဒီယိုကွန်ဖရင့်မှာတက်ဆက်ကျင်းပခဲ့ပါတယ်။စီဝေးမှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွတ်နဲ့ဂျာကာလာကချင်နိုင်ငံရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ဥက္ကဋ္ဌတို့ကနှုတ်ခွန်းဆက်စကားပြောကြားခဲ့ပြီးနောက် CRPH အတွင်းရေးမှူးအဖွဲ့ဝင်ဒေါ်ဖြူဖြူသင်က2025ခုနှစ်လုပ်ငန်းဆောင်ရွက်ချက်အားရှင်းလင်းတင်ပြခဲ့က KPNCT မှတာဝန်ရှိပုဂ္ဂိုလ်များကဖွဲ့စည်းရဲ့လက်ရှိဆောင်ရွက်နေတဲ့လုပ်ငန်းစဉ်များနဲ့ရှေ့လုပ်ငန်းစဉ်များကိုဆွေးနွေးပြောကြားခဲ့ပါတယ်။အဲဒီနောက်တက်ရောက်လာသူများကတော်လင်းအောင်မြင်စေရန်စီးရဲနိုင်ငံရေးဆိုင်ရာကိစ္စရပ်များနဲ့ဆက်လင်းပြီးပုံမပူပေါင်းဆောင်ရွက်သွားတဲ့လုပ်ငန်းစဉ်များနဲ့ နာကမှာလည်းချိတ်ဆက်လှုပ်ဆောင်သွားနိုင်မဲ့လုပ်ငန်းစဉ်များအပေါ်ပြန်လည်ပြောကြားခဲ့တယ်လို့သတင်းရရှိပါတယ်။အစည်းအဝေးသို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌအတွင်းရေးမှူးများအဖွဲ့ဝင်များဂျာကလကချင်နိုင်ငံရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့မှဥက္ကဋ္ဌတောင်မရှိပုဂ္ဂိုလ်များတက်ရောက်ခဲ့ကြပါတယ်ရှင်။ဆလတ်တင်ပြပေးမဲ့တဲ့ငါတော့မန္လိဒေသဂျာကာလနိုင်ငံရေးစီမံဆိုင်ရာကိစ္စရပ်နဲ့ရှေ့ဆက်လုပ်ငန်းစဉ်များကိုမျှဝေဆွေးနွေးတဲ့တဲ့င်းဖြစ်ပါတယ်။မန္လိဒေသတော်လင်းအရာစုများကြားတွဲဆုံမှုစည်းဝေးကိုဇူလိုင်လ30ရက်ကဇွန်ပလက်ဖောင်းကတက်ဆက်ကျင်းပခဲ့ပါတယ်။စည်းဝေးမှာပထမအစီအစဉ်အနေနဲ့ဆောင်ရွက်လျက်ရှိတဲ့မန္လိဒေသဂျာကာလနိုင်ငံရေးစီမံဆိုင်ရာကိစ္စရပ်နဲ့ရှေ့ဆက်လုပ်ငန်းစဉ်များကိုမျှဝေဆွေးနွေးခဲ့ကြပါတယ်။အဲ့ဒီနောက်မန်တိုင်းလွတ်တော်၏ဆောင်ရွက်မှုများကိုမျှဝေဆွေးနွေးခြင်းလူသားစာနာကဏ္ဍ CDM နှင့်ပညာရေးကဏ္ဍများကိုမျှဝေဆွေးနွေးဖလှယ်ခဲ့ကြပြီးလက်တလော့နိုင်ငံရေးတော်လှန်ရေးဖြစ်ပေါ်တိုးတက်မှုများကိုပြန်လည်မျှဝေဆွေးနွေးကြပါတယ်။ဒါ့အပြင်မန္တလေးဒေသမှာတော်လိုင်းအင်အားစုများအလုံးကိုပုံမလွှမ်းခြုံကျယ်ပြန့်ပြီးစူးစီးခိုင်မာကရှေ့ဆက်၍တော်လိုင်းလူများကိုအချိန်ကောင်းသထက်ကအောင်ပူးပေါင်းလက်တွဲဖော်ဆောင်နိုင်ရေးအတွက်ဝိုင်းဝန်းဆွေးနွေးခဲ့ကြပါတယ်။တွေ့ဆုံညီနိုင်ရမှာမန္တလေးတိုင်းလွှတ်တော်ကိုစားပြုကော်မတီ Committee Representing Mandalay Region လွှတ်တော် CRMH အပါအဝင်မန္တိတာကိုစားပြုရေကောက်ခံပြည်သူကိုယ်စားလှယ်များနိုင်ငံရေးပါတီဝင်များလူလူသပိတ်တိုက်ပွဲလူလူလှုံ့ဆော်မှုဆိုင်ရာအင်အားစုများတမကကျောင်းသားလူငယ်မျိုးသမီးအင်အားစုများ CDM ဆိုင်ရာအင်အားစုများရပ်ဖွဲ့အဖွဲ့အစည်းဝင်များတက်ကြွလှုံ့ဆော်သူများမန်တိုင်းတွင်ပြည်သူအုပ်ချုပ်ရေးပြည်သူ့ကာကွယ်ရေးကဏ္ဍတာဝန်ရှိသူများအစရှိသဖြင့်ကဏ္ဍပေါင်းစုံမှတော်လင်းရဲဘော်ရဲဘက်လှုပ်ဖို့ကံဘက်ဦးရေ46ဦးကပါဝင်တက်ရောက်ခဲ့ကြပါတယ်ရှင်။နောက်ထပ်တင်ပြပေးဦးမယ့်သတင်းကတော့ကံကောမြို့မြောက်ဖက်ဗဟိုပြုပြီး Richter Scale 4.9 အဆင့်မြင်းကလင်းလှုပ်ခတ်တဲ့သတင်းဖြစ်ပါတယ်။2025ခုနှစ်ဇူလိုင်လ31ရက်နေ့မြမစံတော်ချိန်ည8:56မိနစ်အချိန်ကမှမကွေးတိုင်းကံကောမြို့ရဲ့မြောက်ဖက်မြေအောက်အနက်125ကီလိုမီတာကိုဗဟိုပြုပြီး Richter Scale 4.9 အဆင့်နဲ့အင်အားအတော်သင့်ရှိတဲ့မြင်းကလင်းတစ်ခုလှုပ်ခတ်ခဲ့ကြောင်း NUG မှသတင်းထုတ်ပြန်ပါတယ်။ဂလီယန်နေရာကြောင့်ထိခိုက်ဆုံးရှုံးမှုများရောနေစီရန်အတွက်ဆောင်ရန်ရှောင်ရန်သတိပြုရန်များနဲ့အညီနေထိုင်ကြဖို့အသိပေးထားပါတယ်ရှင်။2025-2026ပညာသင်နှစ်အတွက်ဆေးလျာဆေးစေတနာဝန်ထမ်းဆရာဆရာမများအားခေါ်ယူတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။ KM မြို့သားပညာရေးကော်မတီ၏အခြေခံပညာရေးဌာန2025-2026ပညာသင်နှစ်အတွက်ဆေးလျာဆေးစေတနာဝန်ထမ်းဆရာဆရာမများခေါ်ယူမိဖြစ်တာကြောင့်မန္တလေးစိတ်ပါဝင်စားသူများသတ်မှတ်ချက်များနဲ့အညီလာရောက်ရှောက်ထားနိုင်ကြောင်းဇူလိုင်လ30ရက်နေ့ကခေါ်ယူကြောင်းစာထုတ်ပြန်ပါတယ်။ဆေးလျာဆေးစေတနာဝန်ထမ်းဆရာဆရာမများဟာအ ਨੇ ဆုံးအလဲတန်းပြီးမြောက်သူများဖြစ်ရမှာဖြစ်ပြီးဒေသမရွေးကြောင်မရွေးသွားရောက်တာဝန်ထမ်းဆောင်နိုင်ရမယ်လို့ဖော်ပြထားပါတယ်။စေတနာဝန်ထမ်းဆရာဆရာမဖောင်အားဖော်ပြပါ Google ဖောင်မှာဓာတ်ရိုက်ဖြည့်သွင်းနိုင်ပြီးအောက်တိုဘာ15ရက်နေ့နောက်ဆုံးထားပေးပို့ခြင်းရှောက်ထားရမှာဖြစ်ပါတယ်ရှင်။မြန်မာဒီမိုကရေစီရဲ့အတွက်ကိုရီးယားဆိုရထံတောင်းဆိုသည့်လက်မှတ်ရေးထိုးကမ်ပိန်းမှာလက်မှတ်ပေါင်း 1888 ခုရရှိရန်ညီမှန်းထားတဲ့သတင်းကိုလည်းတင်ပြပေးစီမှာပါတယ်။မြန်မာဒီမိုကရေစီပြန်လည်ထူထောင်ရေးနဲ့လူမှုဘဝပြန်လည်ထူထောင်ရေးအတွက်ကိုရီးယားသမ္မတနိုင်ငံဆိုရထံတောင်းဆိုသည့်လက်မှတ်ရေးထိုးလှုံ့ဆော်မှုပြုလုပ်နေပြီးလက်မှတ်ရေးထိုးကမ်ပိန်းသည်1988ခုနှစ်မြန်မာဒီမိုကရေစီရှစ်လေးလုံးရေးတော်ပုံ38နှစ်ပြည့်အထိမ်းအမှတ်ဖြင့်ပြုလုပ်ခြင်းဖြစ်ပြီးလက်မှတ်ပေါင်း 1888 ခုရရှိရန်ညီမှန်းထားတယ်လို့MFDNC မှဖော်ပြပါတယ်လက်မှတ်ထိုးကမ်ပိန်းလှုပ်ရှားမှုကိုဆရာနာသိမ့်မှုစန့်ခြင်းကော်မတီကိုရီးယားမြမဒီမိုကရေစီအောင်နိုင်ရေးဖွဲ့ပေါင်းချုပ် MFDMC KOCO Korea Solidarity for Overseas Community နဲ့ Suo Migrants Center တို့ဦးဆောင်၍ပူးပေါင်းဆောင်ရွက်လျက်ရှိပါတယ်အွန်လိုင်းလက်မှတ်ရေးထိုးကမ်ပိန်းကိုမြို့သူမဆိုးလွယ်ကူစွာပါဝင်လက်မှတ်ရေးထိုးနိုင်ပြီးစုဆောင်းရရှိတဲ့လက်မှတ်များနဲ့အတူကိုရီးယားဆိုရထံတောင်းဆိုချက်9ချက်ပါဝင်တဲ့အိတ်ဖွင့်ပေးစာကိုလာမယ့်ဩဂုတ်လ10ရက်နေ့မှာဆိုမျိုးရှိသမရယုံရှိ၌သတင်းစာရှင်းလင်းပွဲပြုလုပ်ခါတရားဝင်ပေးပို့သွားမှာပဲဖြစ်ပါတယ်။တောင်းဆိုချက်များတွင်ကိုရီးယားဆိုရအနေနဲ့မြန်မာဒီမိုကရေစီရေးအတွက်လက်တွေ့ကြသောထောက်ခံအားပေးမှုများဆောင်ရွက်ပေးရန်စစ်ကောင်စီ၏အတူရန်ရွေးကောက်ပွဲကိုအသီးမှန်မပြုရန်မြန်မာပြည်သူများ၏ဒီမိုကရေစီရေးကြိုးပမ်းမှုကိုပုံမကူညီပေးရန်နှင့်လူသားချင်းစာနာထောက်ထားမှုအကူအညီများပုံမပေးအပ်ရန်စတဲ့အချက်များပါဝင်ပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့တရုတ်ဆောင်တောင်းဩစတြေးလျနိုင်ငံမြို့ကြီး၃မြို့တို့လာရောက်ပြီးပြည်သက်များနဲ့တွေ့ဆုံမယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။တရုတ်ဆောင်တောင်းဟာဩစတြေးလျနိုင်ငံမြို့ကြီး၃မြို့ကိုလာရောက်ပြီးပြည်သက်တွေနဲ့တွေ့ဆုံမယ်လို့သိရပါတယ်။2025ခုနှစ်စက်တင်ဘာလ9ရက်ကျရင်မဲလ်ဘုန်းရဲ့နှလုံးသားကြားမှာတညာလုံးတောင်းရဲ့တန်စင်တွေနဲ့တူရင်ခုန်ကြရတော့မှာဖြစ်ပါတယ်။တောင်းကိုချစ်ကြတဲ့သူတွေတောင်းနဲ့တူမှတ်တရအစ်စ်တစ်ခုခုဖန်တီးနိုင်မှုအတွက်ဒီညကရင်ခုန်စရာကောင်းတဲ့မှတ်တရညာလေးတညဖြစ်လာနိုင်တာမို့ဆောင်မြုံနေကြသူတွေရဲ့ရင်ခုန်သံစကားလေးတွေကိုလည်းကြားချင်ပါတယ်။ပ ပွဲအကြောင်းအသေးစိတ်နဲ့လက်မယောင်းချမှုအသိပေးကြေညာချက်တွေကိုမကြခင်မှာဆက်လက်ကြေညာပေးသွားမှာဖြစ်ပါတယ်လို့ Downs Oxytol Page ကဖော်ပြပါဗျ။ရုပ်ဆောင်တောင်ဟာစက်တင်ဘာလ9ရက်မှာ Melbourne, စက်တင်ဘာလ13ရက်မှာ Sydney, စက်တင်ဘာလ20ရက်နေ့မှာ Brisbane မြို့များကိုရောက်ရှိမှာပဲဖြစ်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့ Taki Carson နဲ့ပရဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအညီဒီမှာဆက်လက်အသံလွှင့်ပေးနေပါတယ်အခုတခါနားဆင်ရမှာကတော့တော်လန်ရေးတေဂီတာဖြစ်ပါတယ်မေဦးလူငယ်များစုပေါင်းမိသည်ဆိုထားတဲ့ We Are Clickers လို့အမည်ရတဲ့တော်လန်ရေးတေဂီတာကိုနားဆင်ရမှာဖြစ်ပါတယ်ရှင ဗီဒီယိုအညီဂျီမနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရူလာတန်နာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်တာလီစွာပါဗီဒီယို NUG တပတ်တွန်တွန်တီကိုရခိုင်ဘာသာနဲ့တောင်းစားပြီးလောက်ကိုဖိုက်ပါရယ်အကျဉ်ရူလာတန်နာပါအာရာခပြေမှာမိုတီအများကြီးရာသွဲမုံကောင်ရီကီရီရှန်မူတီဖရိုက်ပွားပနာအရိဘော်အကူညင်တိတ်လိုအဲနေရတဲ့တောင်းကိုပနာမတောင်းစားပြပါမယ်အာရခပရေတောင်း2025ခု၌ဂျွန်လာအကုံပိုင်းကစားတောင်းပနာမူတီရာသွင်းမှုန်ကောင်တောင်းကုံမောင်ဦးမန်ဘရာကျောက်တော်ပုံနာကျွန်းရသေးတောင်ပူတီတောင်မောင်တော်အစရှိရေမရိုနေတိတ်မှာရီကီရီရှန်မူတီဖရိုက်ပွားလိုရှိကောင်လူသားရှောင်းစာနာထောက်ထားရင်းနောက်ဖောင်ဖရိုရီဆန်ရာပူပေါင်းဆောင်ရာရီယုံ HTCO ကတတော်ထုတ်ပြန်ပါရယော့ရီလွှဲမှုမှုန်ကောင်နင်းအင်တီပြာစီခရံစဘာခေါတီပြာစီခရံလန်တတာတီပြာစီပနာလန်ပန်စားသွေရီတီပရက်တောက်ခရံတီအပရံလူတီဆုမှုန်တီပောင်ဖရိုက်ပွားလို့ရှိရီဖရိုက်ကောင်ဖော်ပြထားပါရီရီလွှဲမှုခံရရီဒေတာတီကို HDCO ကလာပနာ အရေးပေါ်အကူအညီတိဆောင်ရမှုနောက်အတူရီဘေးသောအရှာအလာတိကိုပါကောက်ခံလို့ရှိပြီကေကောက်ခံထားရဆရွန်တီအရာဒုက္ခသည်စခန်တီအပါဝံကျေရောကိုစီကအိမ်ထောင်စု3400ခရောင်းစစ်တစုလူဥရေ12249ဦးရီဘေးသောလို့ရှိရဖရိုက်ဂရောင်းအသိပေးထားပါရရီလွှဲမှုခံရရနေရာအများစုမှာအကူအညီတိလားလဲမိန်ဖို့ခါခေနေရတော့ကောင်အကူအညီရရှိမှုတိနေပါလို့ရှိပြီကေရီဘေးသောပြည်သူတွေအတော့အစာနဲ့ရိုက်ခတိအမှုအကာတိအမျိုးသမီးလားဆိုင်သုံးပစ္စည်းတိအပါဝံကျက်မာရီဆောင်ရှောင်းမှုတိလေအရိဘော်လိုအဲလိုရှိနေတဲ့အတော့ကောင်ပြေတွန်းပြေပါကအဖွေးအစီတိအနေဖြင့်လူသားရှောင်းစာနာထောက်ထားရနောက်ပွန်ပရီဆိုင်ရာပူပေါင်းဆောင်ရရယွန်း HDCO တို့စာသွေးပနာထိခိုက်ခံရတဲ့နေရာတိကိုလိုအပ်တဲ့အကူအညီတိဝိုင်းဝန်းပြီးကထောက်ပံ့ပေးခဲ့ဖို့တိုက်တွန်းနှိုးဆိုထားပါရီဆာလာပရိကေကျောင်းဖူမှာတရုတ်စီမံကိန်းအနာမှာတိုက်ပွေးမဖိုက်ဖို့အတွက်အေအေကိုဖိအားပေးပရိကေစိုက်ကောင်စီကိုဒရုန်းနဲ့နှိမ်ပညာထောက်ပံ့မှုတရုတ်ပြုလုပ်နေရဆိုတဲ့သတင်းကိုတောင်းစားပေးပါမယ်ရခိုင်ပြည်နယ်ကျောင်းဖူမြို့မှာဖိုက်ပွားနေရတိုက်ပွေးတိအတွက်တရုတ်အစိုးရစောအာရခတက်တော်အေအေကိုတရုတ်စီမံကိန်းတိအနာမှာတိုက်ပွေးမဖို့ဆောင်ဖို့ဖိအားပေးထားပရိကေတဖားမာလေးစိုက်ကောင်စီကိုခိုင်းမိန်ဒရုန်းတိနှိမ်ပညာတိနော်ဆိုင်လန်နဲ့ဘေးစီတီကိုထောက်ပံ့ပြီးနေရလို့ဒေတာခန်တူကပရိုဂရက်ရှာကိုနေရင်စရာသထောင်ဌာနမှာဖော်ပြထားပါရယ်အာရခတက်တော့အီထိုဆိုင်စော်မေလာနောက်ဆုံးပတ်မှာရွှေတဘာဝဒဲငွေတန်းဆောင်တူလောင်စားရုံ OGT အနာထိရောက်ရှိခါကလေးတရုတ် EPR ground AA စော်အဆိုပါအေရီးယားကနောက်ဆုံးခါရရလို့ဆိုပါရယ်ယောအပရွန်တရုတ်လုံရှုံရေးဝန်ထမ်းတိပါဒရုန်းနဲ့တိုက်ခိုက်မှုမှာပါဝင်နေရလို့၎င်းကဆာလာပရိကေပရိုဂရမ်ထားပါရယ်ဒရုန်းအစိုးရစောမြန်မာပရီဒွန်ရေးမှာဝန်ရောက်ဆွဲဖောက်မှုအပရူလို့ပရိုဆိုထားကလေးစိုက်ကောင်စီကိုစိုက်ရီအရာထန်ရှာစောထောက်ပံ့ပြီးနေစောကို Justice for Myanmar ကထောက်ပြထားပါရယ်ဆာလာပရိကေအကြံထောင်တော်နိုင်ငံရေးအကြံသားတိအပေါ်နိုင်စာညောင်ပင်လူအခွန်ရေးရှိုးဖောက်ရယ်အကျောင်းဥစည်းဌာနဝန်ထမ်းတရာကျော်စရွန်ထုတ်ပြန်ရတဲ့တောင်းကိုတောင်းစားပေးပါမယ်။အကျောင်းထောင်တွန်နိုင်ငံရေးအကျောင်းသားတွေကိုနိုင်စာညောင်ပင်လူအခွန်ရေးရှိုးဖောက်တဲ့အကျောင်းဥစည်းဌာနဝန်ထမ်းတရာကျော်စရွန်ဇူလိုင်လ25ရက်နေ့မှာ PPNM ကထုတ်ပြန်ဖော်ပြပါရယ်။သားဆိုင်ရာတော်လင်ရေးတဲ့ဖွေးတီတာဝန်ရှိရလူတီအနေနဲ့တာဝန်ယူရလမ်းပိုင်းတစ်လျှောက်မှာမဲပုံတာနှံပဲတီကိုစီစိတ်ခရာစိုက်စေးဖန်စီခရွန်တီပြုလုပ်ပြီးဖို့တောင်းဆိုအပ်တယ်လို့လေးဆိုပါရယ်ဖော်ပြထားရနာမည်စရွန်တီဆိုအကျွန်းထောင်တော်လူအခွန်ရေရှိုးဖောင်းမှုဥပဒေမဲသဲဖရမှုညွန်ပင်နိုင်စားမှုထောင်ပရောင်ရီမုံတခုရှောင်းစီတိုင်းအတော့တရမရတာမုံဖော်ဆောင်ရခင်တော့မှာတာဝင်ယူမုံကိုအပြေးဝါခန်ယူဂဲရာဖို့ဖရိုက်ဂရောင်းလေးတတိပီအက်တေလို့ PPNM ကဖော်ပြပါရယ်ကနအူအနေဖြင့်တော်လင်ရီအာစုတီလုံရှုံရီတာဝဲယူထားရလန်ပန်းတီမှာစိုက်စေးဖန်စီအပရိုက်ပြနိုင်ဖို့အမရင်ရာထူနာမဲပုံတောင်နေဘဲတီကိုပီပိုမရဝီအက်တေလို့ဆိုပါရယ်ဆာလာပီရဲ့လေးလာကျော်အတော်မှာ WFP ဦးဆောင်ရထောက်ပံ့ပို့ဆောင်ရအစိုးအဖွဲ့ကမက်ထရစ်တန်တရာ20ကိုမြန်မာနိုင်ငံ၏မရိုဂရီတီအနှံပို့ဆောင်ပြီးနိုင်ခရတဲ့တောင်းကိုတောင်းစားပေးပါမယ်။သုံးလားကျော်အတော်မှာကဘာစာနေရိခအစီအစိုင်း WFP ဦးဆောင်ရထောက်ပံ့ပို့ဆောင်ရအစိုးအဖွဲ့ကအရိဘော်ကေစီရအထောက်အပံ့ပစ္စည်းစုစုပေါင်းမက်ထရစ်တန်တရာ20ကိုမြန်မာနိုင်ငံ၏မရိုဂရီတီအနှံပို့ဆောင်ပြီးနိုင်ခပါရယ်။ဧပြီလကနေဇွန်လအထိသုံးလားကျော်အတော့မှာကဘာစာနယ်ရိခအစီအစိုင်း WFP ဥဆောင်ရေထောက်ပံ့ပို့ဆောင်ရေအစိုးအဖွဲ့ကတဆော့လူသားရှောင်းစာနာထောက်ထားမှုမိုက်ဖားအဖွဲ့တိစော်အရေဘော်ကေစီရအထောက်ပံ့ပိစီစုစုပေါင်းမက်ထရစ်တန်တရာ20ကိုမြန်မာနိုင်ငံ၏မရိုဂရီတီအနှံပို့ဆောင်ပြီးနိုင်ခပရိကေအဖွဲ့အစည်း45ခုနောက်ရှိုင်းစားပြီးနိုင်ခရလို့သတင်းထုတ်ပြန်ပါရယ်ဒေထောက်ပံ့ပို့ဆောင်ရေလုပ်ငန်းတိစော်ရန်ကုန်မန္တလေးနောက်နေပြည်တော်ရောမှာလေပဲခါပနာကေစီရီပစ္စည်းတိကိုအလွေတကူလားလဲမိန်စီဖို့ရန်ကုန်မန္တလေးနောက်တောင်ဂရီယိုမှာအခါမေမရဝီအသုံးပြုနိုင်ရေတိုလောင်ရုံတိကိုလေတေထောင်ထားပရိပရိုက်တိလို့ဖော်ပြပါရယ်လားရှိအရှိန်အထိ2025ခုနိုင်လူသားရှောင်းစာနာမှုဆိုင်ရာလိုအဲရှာတိနာတုံးပြန်ရေအစီအစိုင်းအတော်လိုအဲရီရန်ဘုံငွေဤစေနိုင်ရာခိုင်နှုံရာရရှိထားပြီငလျောင်းအတော်နောက်စားတွဲရန်ဘုံငွေတောင်းခံလွားတော်သုံးစစ်ခေါက်တဲ့သမငရာခိုင်နှုံရာရရှိထားရလို့ UN OCHA မြန်မာကထုတ်ပြန်ထားပါရယ်အခုတောင်စားပိခရတဲ့တော်တီကိုရေဒီယို NUG အဖွေသားတီကပြပိုးထားဆော်ခိုက်ပါရယ်
ဒီကနေ့ကတော့ဒီများလည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်အရေးတော်ပုံအောင်ရမည်